ပြည်တွင်းစစ်ရက်စဲရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆန္ဒပြမှုတွေမြန်မာနိုင်ငံမျိုးအတော်များများမှပြုလုပ်လျက်ရှိရမှာဒီကနေ့ထိဆိုရင်တော့ဆန္ဒပြသူ45ဦးကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူထားပြီးဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေကိုတက်ဆိုင်ရသေးတဲ့အာဏာပိုင်တွေကအရေးယူနေတဲ့အပေါ်အယက်သားအစိုးရအနေနဲ့ဝင်ရောက်ဖြေရှင်းပေးသင့်ပြီလို့အမှုဖွင့်အရေးယူခံရသူတွေကပြောပါတယ်။အကြောင်းဆုံးကတော့ VOA သတင်းထောက်ကိုထက်အောင်ဟန်ကသတင်းပေးပို့ထားပါတယ်။
ပြည်ရေးဆိုင်ရာဆိုင်မှုနဲ့ပိတ်မိနေတဲ့စီဘေးဒုက္ခသည်တွေကိုအများဆုံးကယ်ထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်မန္တလေးကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒထုတ်ဖော်တာတွေလုပ်ခဲ့ပါတယ်။အခုလမေလ5ရက်ကနေ15ရက်အတွင်းဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်ရေးယူတာ14မှုမှာအမှုဖွင့်ခံထားသူ45ဦးရှိလာတာဖြစ်ပါတယ်။အခုလိုအကြမ်းမဖက်ပဲငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုအရေးယူတဲ့အပေါ်ရသားစိုးအနေနဲ့ဝင်ရောက်ဖြစ်ရှင်းပေးသင့်တယ်လို့ပုံမှန်19နဲ့အမှုဖွင့်ခံရတဲ့ကြ བྱ ဆရာမောင်ဆောင်ခကအခုလိုပြောပါတယ
်55ရောက်လောက်ဒီတစ်ဖက်လောက်အတွင်းမှာတရားစဲခံနေရတဲ့ပတ်သက်ပြီးတော့ဒီလက်ရှိဒီခုနအယက်သားအစိုးရအနေနဲ့ဒါတစ်ခုခုပေါ့နော်စီစဉ်ဆောင်ရွက်ပေးတင်တယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့လူတွေအကုန်လုံးဟာဒီကိုကျူးစီဝါအတွက်မဟုတ်ဘူးねတကယ်ဒီခုနကချင်းပြည်နယ်စစ်ပွဲရပ်တန့်ရေးနဲ့ဒီစစ်ပွဲအတွက်မှာတိတ်မိနေတဲ့ပြည်သူတွေကိုဒီကူညီကြတဲ့ပေးရေးအတွက်သူတို့ရဲ့သူတို့ရဲ့ဆန္ဒကိုထုတ်ပေါ်တာနောက်ကထုတ်ပေါ်နေမှာလေအကြမ်းဖက်နည်းတစ်ခုမှမပါဘူးလေငြင်းငြင်းသာဆန္ဒထုတ်ပေါ်ခဲ့ခြင်းဖြစ်တယ်အဲ့ဒီပေါ်မှာဒီတလောက်ဒီပေါ်တော့ဒီအများပြအေးအေးယူခံနေရခြင်းနဲ့ပတ်သက်ပြီးတော့အယတားဆူရနေတဲ့အနီးနီးဝင်ရောက်ပေါ်တော့ကန်တဲ့ဖြည့်ရှင်းဆောင်ရွက်တာမျိုးလုပ်ပေးစီနေတာပါဗျာ
စစ်ပွဲတွေရပ်တန့်မှုငြင်းငြင်းရေးအတွက်ဆက်ပြီးဆန္ဒထုတ်ပေါ်မယ်ဆိုရင်ဆန္ဒထုတ်ပေါ်တဲ့သူတွေကိုထပ်ပြီးဖမ်းဆီးထိန်းသိမ်းခံရနိုင်လို့မောင်ဆောင်ခကဆက်ပြောပါတယ
်သူတွေတောင်းဆိုတဲ့ဒီအားလုံးကလည်းဒီကချင်ပြည်နယ်မှာဖြစ်တဲ့စစ်ပွဲဘုကမှာအခြေခံနေတာကိုတွေ့တယ်။အဲဒီပေါ်မှာဒီတက်မတော်ပေါ့နော်အခုဖြစ်တက်မတော်လို့ကျွန်တော်တို့ပြောရမယ်။အဲဒီဘက်ကနည်းနည်းအကဲဆက်တယ်လို့ကျွန်တော်မြင်တယ်။တကယ်လို့ဒါဒီငင်းငင်းနဲ့ပတ်သက်ပြီးဆက်လုပ်မယ်ဆိုရင်လည်းအဲဒီလုပ်တဲ့လူတွေလည်းဒီလိုတနည်းနည်းနဲ့တော့အစနာပဲဖန်ကြီးတာမျိုးထိန်းသိမ်းတာမျိုးတရားစွဲတာမျိုးမဖြစ်မနေခံရလိမ့်မယ်လို့ကျွန်တော်ထင်တယ်
။ငင်းငင်းဆန္ဒထုတ်ပေါ်တဲ့တက်ကြလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကငိမ့်စုစီပုံမှန်19ပုံမှန်20ပြင်အသေးဖြတ်မှုပုံမှန်900စတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။မူပွင့်ခံရသူတွေမှာငင်းငယ်ကြီးကပြရွတ်ဆိုသူတွေပါပါဝင်လာပါတယ်။ငင်းငယ်ကြီးအတွက်ဆန္ဒထုတ်ဝေတဲ့ကိစ္စကိုအာဏာပိုင်စိုးရအနေနဲ့အတိမပြုတ်သင်ပြီးအခုလိုတရားစွဲဆိုတာတွေကအကြီးအကျယ်နဲ့လုပ်ရတဲ့ခုလိုနိုင်ငံရေးလီလာတုံးသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံးသက်ပါတယ်
။ဟောတနိုင်ငံလုံးမှာအဖြစ်ခက်တွေရက်ဆဲပြီးတော့ငင်းချမ်းကြီးအမြန်ဆုံးရှားဖို့အတွက်ပြည်သူလူထုတိုင်းမှာဒါတာဝန်ရှိတယ်လို့မြင်တယ်။အဲ့ဒီတာဝန်ရှိမှုကိုအသိစိတ်သက်ရှိရှိနဲ့ဆန္ဒထုတ်ဖော်တဲ့ပြည်သူလူထုအပေါ်မှာအစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ပဲဖြစ်ဖြစ်ဥပဒေကြောင့်ရတရားစွဲဆိုပြီးတော့အမှုဖွင့်တယ်ဆိုတာကျွန်တော်အမြင်အဖြစ်တော့ကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်သူတို့ရဲ့ဆောင်ရွက်မှုတွေကိုဟို appreciate ဖြစ်တဲ့နယ်လို့မြင်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ငြင်းငြင်းရေးလူလာတဲ့သူတွေဆန္ဒထုတ်ဖော်တဲ့သူတွေကိုဒီစဲဥပဒေပုံတွေကနေပြီးတော့အမှုဖွင့်မယ်တရားစွဲဆိုမယ်ဆိုရင်ဒါအင်မတန်မှဟိုမျက်နာပြက်စရာအကြီးတန်းလူရက်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ
်မေဆန်းနေရနေကတာမွေဝိုင်းမှာဆန္ဒထုတ်ဖော်တဲ့ငင်းငင်းတက်ကြွလှုပ်ရှားသူတွေဟာလူစုခွဲဖို့ပြင်ဆင်နေချိန်မှာရက်တက်ဖွဲ့အပြင်အရက်ဝတ်တဲ့လူတွေကဖမ်းဆီးထိုးချိတ်မှုတွေလည်းရှိခဲ့ပါတယ်ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရက်တက်ဖွဲ့ရဲချုပ်အောင်ဝင်းကဆန္ဒထုတ်ဖော်မှုကိုရှင်းလင်းရမှာအရက်ဝတ်တွေအသုံးပြုခြင်းမရှိဘူးလို့မနေ့ကပြည်ထရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာညွှန်ဆိုထားပါတယ်ဆန္ဒထုတ်ဖော်သူတွေဟာအာဏာပိုင်တွေကိုဆန္ဒထုတ်ဖော်ဖို့ခွင့်ပြုမိတောင်းခံခဲ့ပေမဲ့အာဏာပိုင်တွေဘက်ကရင်ကျော်ချက်တဲတာတွေပြည်သူအထိတ်တလန့်ဖြစ်မယ်ဆိုတဲ့အကြောင်းပြချက်တွေနဲ့ဆန္ဒထုတ်ဖော်ခွင့်မပြုခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်ငြိမ်းချမ်းရေးဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမှာ9မှုမန္တလေးတိုင်းမှာ3မှုကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာ2မှုစီဖွင့်ထားတာဖြစ်ပါတယ်တက်ကြွလှုပ်ရှားသူတွေကတော့စစ်ပွဲတွေရပ်ဖို့ငြင်းငြင်းလှုပ်ရှားမှုဆက်လက်ပြုလုပ်သွားမယ်လို့ဆိုပါတယ်ငြင်းငြင်းလုပ်ငန်းချင်းကိုဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်နေတဲ့အခု NLD ဆိုတာလက်ထက်မှာပဲနေဆက်တကြောမှာတိုင်းသားလက်နက်ကင်တွေနဲ့စီအေးတင်မာမှုတွေပုံများလာပါတယ်ပီလုံနီလာကန်ကိုလည်းအခုဒီမေလာထဲမှာပြန်လည်စတင်နိုင်မှုကြီးမန်းထားပါတယ်ဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်ငင်းငြင်းလုပ်ငန်းစဉ်တွေအတော်လေးနှောက်ယှက်ဖြစ်လာတယ်လို့တစ်ဖက်မှာလည်းစစ်ပွဲရဲ့ဆေးတောင်းဆိုမှုတွေကလည်းအရှိန်မြင့်လာပါတယ်ခင်ဗျာ